လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ယူခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်တော့လူငယ်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်အတွေ့အကြုံတစ်ခုကိုတင်ပြနေတာပါအခုနောက်ပိုင်းဟောပြောပွဲတွေဟာရထဲရွာထဲမှာအလွှာဆုံးလူတန်းစားအစုံအရွယ်ဆုံးကိုဟောပြောရတာတဲ့တက္ကသိုလ်ကျောင်းတွေမှာဟောပြောပွဲတွေကစိတ်စိတ်လုပ်ဖြစ်ကြပါတယ်ဘာဖြစ်လို့လဲဆိုတော့တာမန်အရာထဲမှာဟောပြောကြတဲ့အခါမှာလူတန်းစားဆုံးအရွယ်ဆုံးလာတဲ့အခါမှာအကြောင်းအရာကိုရွေးချယ်ရတာဟာရေဝီရသဘောဆောင်ပါတယ်ငယ်ရွယ်သူများဖြစ်တဲ့ဥမာအထူးသဖြင့်ပညာရေးနယ်ပယ်ကအစိုးရထက်တန်းကျောင်းပုဂ္ဂလိကထက်တန်းကျောင်းတက္ကသိုလ်များစသဖြင့်ကတော့ကျွန်တော်တို့အတွက်ရွေးချယ်စရာပြက်မှတ်ကရှင်းရှင်းလင်းလင်းနဲ့တနေရာတွေကိုစူးစမ်းပြီးတော့ပြစ်လို့ရပါတယ်ကျွန်တော်တို့သူတို့နဲ့ kait ညီမဲ့အကြောင်းအရာမျိုးရွေးချယ်ပြီးတော့ပြောလို့ရှိကြပါတယ်ဒီနှစ်အထဲမှာတော့မြက်ခင်းပုံမှာဘွန်နေသဖြင့်ကျင်းပတဲ့စိုက်ပျိုးရေးတက္ကသိုလ်ကိုရောက်ပါတယ်အားလုံးသိတဲ့အတိုင်းပါပဲတက္ကသိုလ်ကျောင်းသူကျောင်းသားတွေဟန်ရေးပြကြတဲ့အခါမှာသူတို့ကတော့ပကာသနာမဆန်နိုင်ကြပါဘူးသူတို့ရဲ့ခေါင်းမော်ကိုကြည့်ပါဝါခမောက်ပြီးတော့ပခုံးမော်မှာပေါက်တူးနောက်ဘောင်းမီပွားပွားတွေဝတ်ထားမယ်အောက်ကတော့တာယာဖနတ်လူမျိုးနဲ့မြေကြီးဆန်တဲ့အသားသမီးများအနေနဲ့ကျောင်းမှာပြည့်ကျင်းရတာပါကျွန်တော်နှစ်သက်တဲ့အချက်ကတော့မနေ့မိုးလင်းလာတဲ့လုပ်ငန်းခွင်တွေကိုအရင်ဝင်ရတာပါပဲသူတေသနာကိုတေချာပေါက်လှုပ်ရတဲ့တက္ကသိုလ်မျိုးပါဒါကြောင့်အဲ့ဒီတက္ကသိုလ်ဟာအလုံးနဲ့ကျောင်းသင်ကန်းစာနဲ့တွဲနေတာကြောင့်မျက်စီထဲမှာအာယုံနဲ့ပေါ်ကြည့်ရတာမျိုးမဟုတ်ဘဲနဲ့ကိုယ်တိုင်လှုပ်ရင်းနဲ့တင်ယူရတာကိုတော့ကျွန်တော်သဘောအကျဆုံးပါပဲဒီเจ้าဟာအနှစ်90ကျော်တက်တန်းရှိပါပြီအဖိုးအိုအဖွားအဝယ်အရွယ်ကိုရောက်နေပြီဆိုတော့သူ့မူထုခဲ့တဲ့သားသမီးတွေမြီးတွေအင်မတန်များပါပြီသူ့ရဲ့ရှိကြတဲ့တက်တန်းအရာရောအဆောင်မှနေကြရတဲ့เจ้าတွေရဲ့သဘာဝအရာရောသူတို့ရဲ့စီလုံးမှုကတော့အားကျစရာကောင်းပါတယ်သူတို့เจ้าတွေမှာเจ้าတင်ငန်းစာကလွဲပြီးကိုရေးကိုလာတွေမိသားစုကိစ္စတွေတကူရေးအခက်အခဲတွေခံစားချက်တွေပုဂ္ဂလိကအကြောင်းတွေကအစဆရာဆရာမတွေနဲ့ဆွေးနွေးလို့ရတဲ့တိုင်ပင်ခွင့်ရင်ဖွင့်ခွင့်ရတဲ့အစဉ်လာကောင်းတွေရှိပါတယ်အဲ့ဒီတက္ကသိုလ်မှာကျွန်တော်တို့ဟောပြောပွဲလုပ်တဲ့အခါမှာညာဘက်မှာတော့ခမ်းမကြီးပြည့်အောင်တက်ရောက်လာတဲ့လူတွေရှိကြပြီးတော့နောက်တနေ့ရေးသူဖတ်သူဆွေးနွေးပွဲကြတော့ကျောင်းသားတွေရော့သွားပါတယ်အဲ့ဒီအတွက်အဲ့ဒီပွဲကိုစီစဉ်တဲ့ကျောင်းသားတွေကမချင်းမရဲဖြစ်ပြီးတော့အားတော်အားနာပြောတယ်ပေါ့ကျွန်တော်တို့ကတော့ဒါကိုအင်မတန်သဘာဝကျတယ်လို့မှတ်ယူပါတယ်။ဘာကြောင့်လဲဆိုတော့တလျှောက်လုံးမှာနားထောင်ခဲ့ရတဲ့ပညာရေးနဲ့ကျွန်တော်တို့အားလုံးဖြတ်သန်းခဲ့ရတာကိုဆိုတဲ့အခါကျတော့မေကွန်းထုတ်ခွင့်မရခဲ့တဲ့ပညာရေးမှာဖြတ်လာခဲ့ရသူတွေဟာမေကွန်းထုတ်ဖို့လူဦးရေနှဲသွားတာပါပဲ။ကျွန်တော်တို့ကတော့ဘယ်ထိမျှော်လင့်တယ်လဲဆိုတော့နားထောင်မယ်မေကွန်းထုတ်မယ်ပြီးရင်ကိုယ်တိုင်ကိုယ်ရောက်ဝင်ရောက်ဆွေးနွေးမယ်ဆိုတဲ့အထိအားစိုက်ထားပါတယ်။เจ้าနေမှာအဲ့ဒီအလေးထားတွေအခုပြန်ပြီးတော့မှစနေကြရတာပါအဲ့ဒီမှာမေးတဲ့မေးခွန်းတွေကတော့လူငယ်ဘဝတက္ကသိုလ်เจ้าသားဘဝမှာတွေ့ရကြုံရတဲ့အခက်အခဲတွေကိုဘယ်လိုဖြေရှင်းရမလဲကျွန်တော်တို့လက်ထက်တုန်းကအတွေ့အကြုံတွေကိုပြောပြခိုင်းတာရယ်နောက်ပြီးတော့ဘဝမှာသူတို့ကြုံနေရတဲ့အခက်အခဲတွေမအောင်မြင်မှုတွေအရေးနှိမ့်တာတွေကြုံနိုင်ဘယ်လိုမန်တင်းပြီးတော့ဖြတ်ရမလဲစသဖြင့်များပါတယ်အမှတ်တရတော့တခုရှိခဲ့ပါတယ်เจ้าသားတစ်ယောက်ကသူ့ရဲ့အခက်အခဲပေါ့အစင်မပြေပဲအတူနေရတဲ့ဘဝကိုသူကညှိတွားပြီးတော့ဘလို့အစင်ပြေအောင်နေရမလဲအများနဲ့နေရတဲ့အခါမှာရှောင်လဲမရတဲ့မတူညီမှုတွေဘလို့အစင်ပြေအောင်နေရမလဲဆိုတော့ကျွန်တော်ကပြန်ပြောပြခဲ့ပါတယ်တခါကအဲ့လိုပဲလူနှစ်ယောက်ကိုတကားပိပိအခန်းတစ်ခုထဲမှာအကြာကြီးထားတာမခေါ်နိုင်မပြောနိုင်ဖြစ်နေကြပြီမတူညီကြတော့တနေ့မှတယောက်ကနေစရေးလိုက်တယ်နိုင်ရမှာဘာရေးလိုက်တယ်လဲဆိုတော့သူမကြိုက်တာကိုမလုပ်အဲ့လိုရေးတော့ဖတ်နေတဲ့သူကတဲဟုတ်ပါလားတွေးနေပါတယ်တခါကိုမကြိုက်တာ तू မလုပ်လို့ရေးတဲ့အခါမှာဘေးကဖတ်နေတယ်လို့ကဒါတော့မှန်တာပေါ့ငါလည်း तू ကြိုက်တာမလုပ်သင့်ဘူးလို့တွေးပါတယ်နောက်ဆုံးတစ်ကြောင်ရေးတဲ့အခါကျတော့ကိုကြိုက်တာကိုလုပ်လို့ရေးလိုက်ပါတယ်အဲ့ဒါကိုရေးပြီးတော့မှသူတို့ဖတ်ကြည့်ရင်းနဲ့မနေနိုင်မဲနဲ့တဟားဟားရီမိကြပါတယ်မခေါ်နိုင်မပြောနိုင်ဖြစ်နေတဲ့အခန်းပေါ်နှစ်ယောက်ကလည်းပြန်ပြီးတော့ရီကမောကန်နဲ့အခေါ်အပြောပြန်ရှိသွားတာကိုမှတ်မိနေပါတယ်အဲ့ဒါလေးကိုသူတို့ကျွန်တော်ဖောက်တယ်ချခဲ့တာပေါ့အဓိကကတော့အဲ့ဒီစိုက်ပျိုးရေးတက္ကသိုလ်နဲ့တင့်တော်မဲထင်းတဲ့ကဗျာတစ်ခုကိုပေးခဲ့ခြင်းပါပဲအဲ့ဒီကဗျာကဒီလိုပါဝေစုတ္တိလို့နာမည်ရပါတယ်ကံဆိုးတာပဲမင်းဝေစုတ္တိခမရပုတ်နေရှာလို့ခြည်ခဲ့အခါမှာကဗျာရဲ့အခြားဘက်က ပေးတာပေးပါအဲ့ဒီအထက်မျိုးစီတော့ပါအောင်မှမလွဲလို့အဆုံးသတ်ထားပါတယ်စိုက်ပျိုးရေးတက္ကသိုလ်နဲ့တကွတက္ကသိုလ်ကျောင်းကိုတက်နေတဲ့လူငယ်များအတွက်လက်ဆောင်ကြပါသူတို့ဝေဖန်သုံးသပ်ပြီးတော့ဆင်ခြင်နိုင်ကြမယ်လို့ကျွန်တော်ယုံကြည်ပါတယ်